မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကန်တပ်တွေကြားရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြန်မာတပ်မတော်ဘက်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေပါတယ်။ကိုကန့်ဒေသဘက်မှာလည်းစည်ရည်တင်မှမှုရှိနေတာပါ။ကိုကန့်ဒေသဘက်မှာတော့မနေ့ကတိုက်ပွဲအခြေအနေငြိမ်သက်နေပေမဲ့ကုန်းချမ်းမြို့အနီးမှာမြန်မာတပ်မတော်ကနောက်တန်းပြန်တက်ကားကို
ကိုကန့်လက်နက်ကင်ဘက်ကတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှလည်းကိုကန့်ဒေသဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကိုကန့်လက်နက်ကင်တိုက်
ကိုကန့်ဒေသစီအခြေအနေနောက်ဆုံးရရှိထားတဲ့သတင်းအရတော့မြန်မာတပ်မတော်ဘက်ကလော်ကွာချိုင်းရဲ့ရှင်ခုတ်ထံဒေသတဝိုက်ကတောင်ကုန်းနေကိုထိုးစစ်ဆင်သိမ်းယူနေပြီးရှင်ခုတ်ထံဒေသမြောက်ဖက်တချို့ကိုဆက်ပြီးထိုးစစ်ဆင်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းပေးပို့ခဲ့ပါတယ်။ ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ကြာနေ့ကဆလို့ကာကွယ်ရေးဝန်ကြီးဌာနဘက်ကကိုကန့်ဒေသစီရဲ့အခြေအနေကချင်ဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အခြေအနေတွေကိုသတင်းထုတ်ပြန်လာမှုတပ်မတော်ဘက်ကအထူးခိုက်ဆုံးရှုံးမှုနဲ့နောက်ဆုံးထိုးစစ်ဆင်မှုအခြေအနေတွေကိုတော့မသိရပါဘူး။ ကိုကန့်ဒေသဘက်မှာထိုးစစ်တွေရှိနေသလိုဒီကနေ့တနင်္လာနေ့မှာလည်းရှမ်းပြည်ကိုခိုင်နဲ့ကြောင်မဲမြို့တို့မှာတအောင်းပလောင်လွတ်မြောက်ရေးတပ်တွေကိုမြန်မာတပ်မတော်ကထိုးစစ်ဆင်ခဲ့တယ်လို့ TNLA
ပလောင်တပ်ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကပြောပါတယ်။ဒီနေ့ကမပွဲဖြစ်တော့ဘောနော်ဒီပြမတပွဲကကြောင်မဲမြို့နယ်တက်ကမိုင်းကောင်းမြို့နယ်ကွယ်ကြောက်ဖြူရွာအနီးမှာတကယ်ဖြစ်တယ်ဒီညနေ၃နာရီကျော်လောက်ကြာတော့
ကုခိုင်နံပလင်းရွာနေမှာတကယ်ဖြစ်တယ်။မြန်မာလေကုခိုင်နံပလင်းနံမှာတကယ်ဖြစ်တယ်။မြန်မာတော့တူလေးပွဲဖြစ်တယ်ဘောနော်။ကုခိုင်မြို့နယ်နဲ့ဖြစ်တယ်။နံခမ်းမြို့နယ်နဲ့ဖြစ်တယ်။ကြောင်မဲမြို့နယ်မှာလည်းဖြစ်တယ်။ဒီမူဆယ်မြို့နယ်ထဲမှာလည်းဖြစ်တယ်။တနင်္ဂနွေနေ့တုန်းကလည်းမန္တလေးမူဆယ်အသွာလမ်းမကြီးပေါ်ကကုခိုင်နဲ့နန်းကိုချမ်းမှာတအောင်းပလောင်တက်တဲ့မြန်မာအစိုးရ ပါတယ်ဒီတိုက်ပွဲတွေအတွင်းအကြအဆုံးတွေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့အဓိကဒီခြေဆိုင်တက်ကန်တော့မရှိကျွန်တော်မိုဘိုင်းစကန်မရှိတယ်အထူးသဖြင့်ကျွန်တော်နေရာယူထားတဲ့အကုန်းတွေမှာတူအဲ့ဒီဘက်ဒီမှာ2 feet တိုင်းမှာအာကျွန်တော်အခွင့်အရေးထိတဲ့အားဒီပုံစံလေးရှိနေဟုတ်ကဲ့ဒီနေ့ကတော့ကျွန်မရဲ့ကဒီဒီအပ်တဲ့ကတော့မဦးချတယ်ကျွန်တော်ကတော့အကြံဉာဏ်တော့မရှိမနေ့ကတက်ပွဲကဒီလူဖယ်မှာဖြစ်တဲ့အားကဒီအပ်တဲ့ကခုနဦးချတယ်အာနောက်ခံမြင့်နေတဲ့ကတူဦးချတယ်အားလုံးပေါ်ရှိဦးရမယ်အမူဖယ်မြင့်နေမှာဖြစ်တဲ့ပွဲလေးအာဒီအပ်တဲ့ကဖယ်ဦးကျော်တရားရတယ်လို့တော့ရတယ်ခင်ဗျာ
အကြဆုံးထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့တီးခြားအတည်ပြုချက်တွေတော့မရှိပါဘူးကချင်ပြည်နယ်မန်စီမြို့နယ်တဲက KIA တပ်မဟာ3ရဲ့ရှေ့တန်းတပ်စခန်းတစ်ခုကိုလည်းတနင်္ဂနွေနေ့တုန်းကမြန်မာအစိုးရရဲ့တပ်မ88ကအင်အား100လောက်အသုံးပြုတိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေလည်းတိုက်လေရင်နှစ်ဆင်းနဲ့ပုံကျဲခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ကချင်လူမျိုးရေးတပ် KIA ကိုဆက်သွယ်လို့မရတယ်လို့မြန်မာအစိုးရဘက်ကတော့ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးတာကြောင့်တနင်္လာနေ့ဒီကနေ့ကချင်ဒေသစစ်ရေးအခြေအနေတွေကိုတော့မသိရသေးပါဘူးရှင်။